မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကရန်ကုန်တိုင်းစီမံသားရာကော်မတီဝင်ဒေါ်သန်းမြင့်အောင်ကိုတက်မတော်ပြုခွဲအောင်လှုံ့ဆော်လှုပ်ဆောင်မှုပုံမှန်905ကကြီးနဲ့အလုတ်ကျန်းနယ်ထောင်တန်း3နှစ်ချမှတ်ခဲ့ပါတယ်။အလားတူ model တရုတ်ဆောင်ပိုင်တကွန်ကိုလည်းပုံမှန်905ကကြီးနဲ့ပဲအလုတ်ကျန်းနယ်ထောင်တန်း3နှစ်တင်းလာနေကချမှတ်ခဲ့ပါတယ်။ဖန်စီခံထားရသူတွေထဲမှာနာမည်ကြော်ကြားသူနှစ်ယောက်ကိုတနင်္လာနေ့ကထောင်တန်းပြစ်ဒဏ်တွေချမှတ်ခဲ့တဲ့အကြောင်းကိုတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုဒေါခင်မျိုးသက်တင်ပြပေးပါမယ်ရှင်
။ NLD အစိုးရလက်ထက်မှာရန်ကုန်တိုင်းစီပင်သားရကော်မတီဝင်တာဝန်ယူခဲ့သူပရဟိတကူညီအလုပ်တွေကိုလုပ်ကင်ခဲ့တဲ့စာရေးဆရာမဒေါ်သန်းမြင့်အောင်ကိုစစ်ကောင်စီကတမရိုပြုတ်ကွင်းအောင်လှုံ့ဆော်မှုပုံမှန်905ကကြီးနဲ့ဒီဇင်ဘာလ29ရက်တနင်္လာနေ့မှာအလုတ်ကျန်းနဲ့ထောင်တန်း3နှစ်ချလိုက်ပါတယ်။ဆရာနာသိန်းနဲ့ February 1ရက်ခရက်ကအဖမ်းဆီးခံခဲ့ရတဲ့ဒေါ်သန်းမြင့်အောင်ကိုနောက်ပိုင်းကျမှပြင်ဆင်တဲ့ရာဇသက်ကြီးဥပဒေ905ကကြီးနဲ့တရားစွဲပြီးထောင်ချခဲ့တာဖြစ်ပါတယ်။ဒါဟာဥပဒေနဲ့လျော်ညီမှုမရှိဘူးလို့ဒေါ်သန်းမြင့်အောင်ရဲ့ရှေ့နေသူကအခုလိုပြောပါတယ
်။ကျမတို့စလေးရနေကြမှာနောက်တကအမှရတတိဥပဒေကိုတင်တဲ့ဥပဒေကပေါ်ပေါက်လာတဲ့ပုံမှန်ဖြစ်တယ်။နောက်ထပ်ကျဖွဲ့စည်းပုံခြေခံဥပဒေကဖြစ်စီနိုင်ငံတကာဥပဒေကဖြစ်စီဥပဒေတရားကပြဌာန်းပြီးနောက်ကြောင်းမြန်အာဏာမတည့်ရတဲ့အတွက်ကျမတို့တရားနေမှာဖမ်းဆီးထိန်းသိမ်းရတဲ့ဒေသမြင့်အောင်ကိုအပြစ်ပေးအရေးယူရန်မသိရောတော့လည်းတင်ပြတယ်။အဲ့ခါမှာသုံးသပ်တဲ့အခါကျတော့အဲ့ဒါကအမှန်မင်းနဲ့ဒီတော်တော်များအောင်ပြောခဲ့တဲ့ဗီဒီယိုဖိုင်တွေဒီကိုယ်၁၄ရက်ရဲ့နောက်ပိုင်းမှာကခေတ်တို့လူမှုကွန်ရက်ဆန်းနေတာတွေမှာတက်လာတဲ့အတွက်ပြန်မတောင်းရှိတယ်ဆိုတော့ YouTube မှာတက်လာတယ်ပေါ့နော် YouTube မှာတက်လာတဲ့အတွက်ဒီအပေါ်မှာတောင်းရှိတယ်လို့သုံးသပ်ပြီးချတယ်လို့ဆရာတော်ဒီတိုင်းကြည့်ရပါတယ
်။အင်းစိန်ထောင်ရင်းကအထူးတရားရုံးကနေ model တရုတ်ဆောင်ပိုင်တကွန်ကိုလည်းအလားတူပုံမှန်905ကကြီးနဲ့တနင်္လာနေ့မှာပဲအလုတ်ကျန်းနဲ့ထောင်တန်း3နဲ့ချမှတ်ခဲ့ပါတယ်။တက်တဲ့စစ်စေးကြမ်းနာမှုတွေမပြီးသေးခင်အထူးတရားရုံးကနေအမိန့်ချခဲ့တာဖြစ်တယ်လို့ပိုင်နဂွန်ရဲ့ရှေ့နေတူက VOA ကိုခုလိုပြောပါတယ်
။လူရပ်တက်တီတူစစ်ဖို့ချိန်ကြတဲ့ရုံးတွေအပိဒအမိန့်ချဖို့ဆိုတာလေအများကြီးလူနေတဲ့အဖြစ်ကြီးရ။ဒီစစ်ဖို့ခေါ်ထားတဲ့လူရပ်တက်တီကကျမကြီးကြောင့်လာရောက်အဖြစ်မခံနိုင်ဘူးဒါကြောင့်အဲ့တက်တီကိုပယ်ပါတယ်လို့အမှုလိုက်ဦးရီရာရှိရတင်ပြတယ်။တင်ပြပြီးတဲ့အချိန်မှာကျတော့ဒီအမှုကိုလိုက်ပါဆောင်ရက်ပြည့်ဘုံရဲ့ပြခွင့်ရှိနေကိုတရုံတရားပြောဆိုခွင့်မပေးလည်းနဲ့ကိုယ်ပိုင်ကောင်ကိုတရားသူကြီးနဲ့ဥရိယာရှိရခေါ်ပြီးခေါ်တဲ့ပြီးတော့ဒီအမှုထဲမှာပါတဲ့ဓာတ်ပုံကြီးပြပြီးဒီဓာတ်ပုံကြီးကပိုင်ကောင်အနေနဲ့ဆန္ဒပြသတိစီကြောင်းမှာပါဝင်ခဲ့တယ်ဆိုရင်မှန်လားလို့မေးတယ်။အဲ့တော့ကိုယ်ပိုင်ကောင်ကဓာတ်ပုံကြီးရတော့မှန်ပါတယ်ဆိုဒါဆိုမင်းဝန်ခံတာပဲ။အဲ့တော့ဆက်မဖြစ်တော့ဘဲနဲ့မင်းကိုဒီနေ့အမိန့်ချမယ်အမိန့်ကိုချပေးလိုက်။ဒီလိုမျိုးလေအချင်းပြဝန်ခံဆိုင်တာမျိုးတရားရည်ရည်နဲ့လုတ်တိုင်ခဲ့မရှိဘူး။တရားရုံးရဲ့လုံခြုံလုံကြီးပြုံးပြင့်ပြင်နေနဲ့ညှို့မှုမရှိတဲ့ဘုံရက်နဲ့သာထောင်ချလိုက်ခြင်းဖြစ်တယ်လို့ကျွန်တော်ပြောလို့ရပါတယ်
။ပိုင်နဂွန်ဟာဆီယနာသိမ့်ပြီနောက်စန့်ကျင်ဆန္ဒပြမှုတွေကိုတက်တက်ကြွကြွလှုပ်ဆောင်ခဲ့သူဖြစ်ပါတယ်။ဆီယနာရှင်ဆန့်ကျင်ရဲ့အတွက်လည်းလူသိရှင်ကြားပြောကြားခဲ့သူဖြစ်ပါတယ်။ဧပြီလ10ရက်နေ့ကသူအဖမ်းဆီးခံခဲ့ရပြီးတဲ့နောက်မှာအင်းကြီးချင်းနိုင်ငံတွေမှာရှိတဲ့သူပြည်သက်တွေကလည်းပိုင်နဂွန်ကိုပြန်ပြီးလှုပ်ပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။